ဆွေလန်းနိုင်ရာအနာခံတဲ့မန်စွာရှုအပ်ပါလူတို့ခုလောက်တော့မယ်ဆိုရင်အဲ့ဒီအလုပ်ကိုဘူပါကြောင့်လုပ်ရတယ်လဲဆိုတာကတော့တိတ်ထားလို့ပါပဲဒါမှမဟုတ်ရင်သူများကောင်းတယ်လို့ပြောလို့ဒါကကလိုက်လို့နေရတယ်ဖြစ်နေပါမှာဒီလောက်ကကောင်းနေရဲ့လုံးတိုက်တွန်းခံရလို့ဒါလုံးလိုက်ရတယ်ဒီလုံးဟာဘာကြောင့်ကောင်းတာလဲဘလို့တိုင်းတာဒီကောင်းတာလဲကောင်းနေဆိုတာကရောဘာကြီးကောင်းတာလဲလို့မသိဘူးသူများရောင်လို့ရောင်နေရတယ်အမောင်တောင်မင်းရောင်တာမသိဘူးလို့ဖြစ်နေပါလိမ့်မယ်ဖြီးတစ်ခုမှာဖြီးဆုံးပန်းနေဆိုတာရှိတယ်လို့အလုပ်တစ်ခုမှာလည်းရည်ရွယ်ချက်ဆိုတာရှိရစင်းနေပါကိုယ်လုံးရမယ်အလုပ်ရဲ့ရည်ရွယ်ချက်ကိုပြီးတိထားမှလည်းအလုပ်လုပ်ရမှာယုံယုံကြည်ကြည်စိတ်ထက်ထက်သာနဲ့ရည်ရွယ်ချက်တိုင်းရည်မှန်းထားတဲ့နေရာရောက်ပြီးချင်းလုံဆောင်မိပါလိမ့်မယ်အခုယုံကြည်လုပ်နေတဲ့အလုပ်ဟာတတိပဋ္ဌာန်တရားပေါင်းများအထုတ်နေခြင်းလုပ်ပါရည်မှန်းချက်ကတော့နိဗ္ဗာန်ရောက်ပြီးချင်းတိုင်အောင်ပေါ့ဒါပေမဲ့ရှေ့တိုင်းမှာဆွေးနွေးကြတယ်လို့နိဗ္ဗာန်ဆိုတဲ့စကားလုံးဟာကအစ်စ်မြင်လုံးလာပြီးအတိတ်ကနားရနိုင်ဖို့ခက်ခဲနေနေရတဲ့အတွက်ယုံကြည်အပ်တဲ့စဉ်းမြင့်တစ်ခုပေါ်မှာတင်ထားပြီးမှနိဗ္ဗာန်ရဲ့အနည်းဆုံးဖြစ်တဲ့ဥပ္ပခာဝန်ဝိုင်းဆိုတဲ့ဉာဏ်ကြီးတစ်ခုကိုရွေးချယ်သတ်မှတ်လို့အဲ့ဒီဉာဏ်ကြီးကိုတည်တည်တိုးပြီးမြုံနေကြတာမဟုတ်လားရန်ကုန်ကနေမန္တလေးကိုခီးသွားမယ်ဆိုရင်မန္တလေးဆိုရင်ဒီမင်းကျပန်းနိုင်မြောက်ခင်ညငယ်တို့မြေပေါင်းပူတာတို့ဟာဥပ္ပခာအဝန်းဝိုင်းနေမြည်လို့အချမ်းပြင်းနားလည်ထားရင်ရပါတယ်။မန္တလေးတော့မရောက်သေးဘူးပေါ့။ဒါပေမဲ့ရန်ကုန်ဘက်ကပြန်ကြည့်ပြန်ရင်တော့အတော့ကိုဝေးသွားပါပြီ။ဒီဥပ္ပခာအဝန်းဝိုင်းစာအုပ်ရဲ့ဆံမျက်နှာတွေကလည်းရန်ကုန်ကနေမန္တလေးကိုပို့ပေးတဲ့ရထားတစ်စီးမှာပါတဲ့ရထားတွေတွေလိုပါပဲ။အချို့တွဲတွေကရိုးရိုးတွဲအချို့တွဲတွေကတော့ထက်တန်းတွဲအချို့တွဲတွေကတော့စားတော့ခံပါတဲ့အတွဲအချို့တွဲတွေကတော့အိတ်ရှင်ပါတဲ့အတွဲစသဖြင့်အမျိုးမျိုးပါဝင်မှာပေါ့ဒါပေမဲ့နေတွဲကမရှိသေးမန္တလေးကိုရောက်သွားမှာပါပဲလက်မစစ်ပြီးလို့တွဲအားလုံးကိုတကယ်ကြီးတွဲကူပြောင်းသွားလာရင်လည်းတောင်လေးထန်းဆောင်ရာရောက်မန္တလေးလည်းရောက်နိုင်တာပါဒါကတော့ယောဂီနှစ်တက်တယ်လို့ပေါ့တခုတော့ရှိတယ်ဒီယထာခွဲကြီးကမန္တလေးမြို့ကြီးကိုရောက်တဲ့အခါဘုရားမှာပဲကြံနေခဲ့မှာမန္တလေးမြို့ကြီးတဲ့ကိုလှည့်လေသွားလာရပတ်တာကယောဂီရဲ့တောင်းပါပဲယောဂီရဲ့အခွင့်အရေးပါပဲယောဂီဟာယထာကြီးကိုထမ်းပြီးမန္တလေးမြို့ထဲဝင်သွားလို့မရပါဘူးဘုရားရင်းမှာပဲထားနေရမှာလို့တနည်းအားဖြင့်ယောဂီကိုမန္တလေးပို့ခဲ့တဲ့ယထာကြီးကိုပဲယောဂီကစွန့်ပစ်ဖြစ်ရမှာပါဖယားရှင်ရဲ့လူတော်ကလည်းဒီတိုင်းပါပဲလူနဲ့ပြမတတ္တဝအားလုံးအတွက်တဏှာအစံလန်းဖြစ်တဲ့နိဗ္ဗာန်ကိုရောက်အောင်သူစီရိုက်နဲ့ကိုက်ညီရာဓမ္မတွေကိုနေရာဌာနအတိအကျမှာဝေါ်မာရအသင်ွဲမျိုးမျိုးနဲ့ဟောကြားခဲ့တဲ့တုတ်ဝိနည်းအဘိဓမ္မာဓမ္မခန္ဓာတွေဟာ နိဗ္ဗာန်ပူဆောင်ရင်ရည်ရွယ်ပါပဲလို့ဆိုပါတယ်နိဗ္ဗာန်ရောက်တဲ့အခါမှာစီးလာတဲ့ယင်ယထာစရတဲ့အထုံကြီးတွေတွေကိုထားခဲ့ပြီးတန်းနေရမှာနောက်ဆုံးကိုယ့်ကိုနိဗ္ဗာန်တိပူဆောင်ပေးခဲ့တဲ့ဓမ္မအပေါ်မှာတော့ဓမ္မတဏှာဖြစ်ပြီးမကန့်ညှို့မှုတိဖယားရှင်ကဟောမိခဲ့တာဓမ္မပေါ်မှာကန့်ညှို့ဓမ္မပေါ်မှာတက်မဲ့ဓမ္မပေါ်မှာနှစ်သက်နေတဲ့စိတ်ရှိပြီးကျေးဇူးတင်လို့ဆိုပြီးပုဂ္ဂိုလ်အကောင်ထဲဒွဲ့မှုတဲ့ဓမ္မကိုနိဗ္ဗာန်နဲ့ဝင်ဖို့အတူတူခေါ်တော်တယ်ဆိုရင်တော့မရပါဘူးအဲဒီနောက်ဆုံးဆန္ဒလေးဟာဓမ္မကိုပုဂ္ဂိုလ်လိုချီးမြှင့်နေတဲ့အတွက်လေပန်းဝင်မှာတိတိတိတိဖြစ်နေတတ်ပါတယ်သို့တော်လေခီးနေနေတဲ့ကာလမှာတော့ပူဆောင်ရင်းရင်ရထားမပါဘဲနဲ့တော့ခီးမပေါက်နိုင်ဘူးပေါ့ခီးပေါက်မှုအတွက်ခီးရောက်မှုတက်တော့ရင်းရထားနဲ့တူတဲ့ဓမ္မကတော့မလွန်းမသေးလိုအပ်တာပေါ့ပြည့်စုံတဲ့ဓမ္မအားကောင်းတဲ့ဓမ္မကတော့ခီးလမ်းကိုကျုပ်စေပြီးအမြင်ရောက်စေနိုင်တာပေါ့အခုရန်ကုန်မင်းကြီးလမ်းမှာဂျပန်နိုင်ငံကကြီးကရထားကြီးတွေတက်ဆင်ကြည့်လိုက်ပါလားပြင်းလောက်ခီးသွားချိန်မကြမ်းမိနိုင်တော့ပါဘူးအချင်းကိုတက်တာမင်းညံမင်းခီးပေါက်မင်းပန်းနိုင်နေလေရောက်မှာပေါ့အဲ့ဒါဆွမ်းအပြောင်းသွားလို့ပေါ့ဆွမ်းမြင့်တင်နိုင်နေခြင်းအရင်ကရှည်ကြီးအကြာကြီးလိုချင်ရတဲ့ခီးရတူသွားမြင်လောက်မှာပဲပေါ့ဒါကြောင့်ယောဂီအနေနဲ့ဓမ္မပေါ်ချင်းကလေးလာရှာဖွေသိက္ကံဆွမ်းအားညီမလာတာနဲ့အမြင်ယောဂီရဲ့တန်လျာအစံခီးလမ်းဟာတူတော်သည်အချိန်ကြီးတက်တာသွားပါလိမ့်မယ်တတိပဌံခီးလမ်းရဲ့အမြင့်ဆုံးယူမင်းရဲ့ပန်းနိုင်ငံတော်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့ပဲဖြစ်ပါတယ်ဘုရားရှင်ကနိဗ္ဗာန်ကိုမျက်မှောက်ပြုဖို့အတွက်ကြောင်းနေသောခီးလမ်းဟာဒီတတိပဌံတရားပဲဖြစ်ပါတယ်လို့ဟောမိခဲ့ပါတယ်ဒါဖြင့်ဒီမှန်ချက်ကြီးကမြင့်နေဆိုအဲ့ဒီခီးဆုံးကိုမြောက်သေးခင်မှာဘာလို့ခံစားမရှိနိုင်ပါလဲလို့၄ပြာရှိပါလိမ့်မယ်ဒီတော်တော်မကူပါနဲ့ဖះချင်းကမောင်တတိပဌာနာတုတ်တော်အဖွင့်မှာဟောခဲ့ပြီးသားဒီတတိပဌာနာကိုအားထုတ်တဲ့ယောဂီဟာတိစိတ်ဆင်ခြင်ဖြစ်လာမယ်နှင့်ဆိုရင်ကူမှန်ခြင်းငိုကြည်ခြင်းတို့ကိုလုံမြောက်နိုင်မယ်ကိုယ်စီရင်ခြင်းစိတ်ဆင်းရဲခြင်းတို့ချုပ်ငြိမ်းလာမည်လေအရိယာမေအစဉ်စဉ်ကိုရလာလိမ့်မည်ငါနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မည်ကဲဘလို့အားရကျင်းတဲ့ဖွယ်ကောင်းလိုက်ပါသလဲဖယားရှင်ရဲ့တတိမိတ္တဉာဏ်တော်ကြီးနဲ့အာမခံချက်ပြီးလိုက်ပုံတွေကဘလို့အားရှိစရာကောင်းလိုက်သလဲနံပါတ်၄နဲ့နံပါတ်၅ချက်တွေကိုခဏထားလို့နံပါတ်၁နဲ့၃ချက်တွေပြည့်စုံရင်လည်းယောဂီဟာလောကီလူမှုရေးနယ်ပယ်မှာဘလောက်နေလို့ထိုင်လို့ကောင်းသွားလိုက်မယ်ဆိုတာစဉ်းစားကြည့်စောင့်နေအသက်ရှင်ရင်းနဲ့ပတ်သက်လို့နေစဉ်နဲ့အမျှတစ်ခုခုစိုးရိမ်နေရပူဆွေးနေရဒုက္ခပြာပါဒတွေဖြစ်နေရကိုယ်ကိုယ်ခန္ဓာကြီးရဲ့ငြိုဒုက္ခတွေဖြစ်တဲ့ဉာဏ်တည်းရရေချိုးရဖီးလင်းကြစင်းရအညစ်ကြေးဆွရအစာစားရရေတော့ရအိတ်သေးရစိတ်တော့ပြေးရဆိုတဲ့ဝန်တော်ဝန်ပိုးတွေမယမနာခံနေရတဲ့ပြည်တားဘူးသမီးဘူးဆွေဘူးမျိုးဘူးလုပ်ငန်းသူတွေရောက်တက်တနာတွေလိုက်လာဖြည့်ရှင်းပေးနေရတဲ့အပေါ်ဒုက္ခတွေကလည်းမနှေးလာပြီဘူးသာဝဘဝရင်းမှနေနေရတဲ့ယောဂီရဲ့ကိုတိဖြစ်တာမှုခုနောက်ကြောင့်ကိုပြန်လှည့်ကြည့်လိုက်ရင်အခုရေးပြတာထက်မကတော့ညာဆောင်တဲ့ဒုက္ခကြီးတွေ့ရပါဘူးဒီလိုဒုက္ခပြဘာရတွေနဲ့ရင်ဆိုင်နေရတဲ့ယောဂီဖို့ရဗမာလာပြီးစိတ်ကစင်ကြင်နိုင်မှာတော့မင်းစိတ်နှလုံးဗမာအေးချမ်းနိုင်မှာတော့မင်းပုဂ္ဂိုလ်တက်တက်ကြည့်ပြီး ဆုံးဖြတ်ကြလုတ်ကင်ကြတယ်သမုဒိနယ်ပယ်ပတ်ဝန်းကျင်ဟာဘယ်လောက်ပူလောင်နိုင်မလဲဓမ္မဆိုတဲ့ဒိဋ္ဌိကလေးတွေရံဖန်ရံဖန်တိုက်ခတ်ပြီးဘူးမရနိုင်တော့အောင်ရှုပ်ဖေးပူလောင်နေတဲ့လူရင်းဆန္ဒတွေဝိုင်းရံနေတဲ့လူမှုဒုက္ခမိတယ်လေဒီကြီးမှာယောဂီခုခက်သွားလာနေရတာအခုဒီတဘွားတွေမဟုတ်ပါဘူးဘဝများစွာကြာလာခဲ့ပါဘူးတဏှာများစွာရှည်လျားခဲ့ဖို့ဖျားတဲ့သူနဲ့သူပြုမှုကြ73မိုင်ပတ်လေအမြင့်ရှိတဲ့တောင်ကြီးတောင်ပမာဏလောက်ရှိတဲ့ယောဂီရဲ့ယူတွေဟာဒီမြေကြီးပေါ်မှာပဲပုံမရတယ်လို့ဖျားရှင်ကဟောခဲ့ပြီးပါတယ်ဒါတော့မှအခြားသောအယူမပါတဲ့တတ္တဝါတွေငါအယူလောက်ရှိတဲ့တတ္တဝါတွေမပါသေးပါဘူးလူအယူနဲ့ကျော်ရွှေရှိဒိဋ္ဌံယူတွေကြီးကိုပဲပုံမယ်ဆိုရင်73နှစ်ပတ်လည်တော့ညင်ပါတယ်ဒီတောင်ကြီးကိုတက်ဆင်းလို့နေဆိုရင်တော့မှ၄ညဧခီးလောက်ကြာနိုင်ပါတယ်ဒါတော့မှလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်လုံးကဖယားရှင်စက်တော်ထင်ရှားရှိခြင်းကလူတွေရဲ့အယက်မောင်းကိုလုံးနေထားအလုံးလုံးနိုင်ဆိုင်ရည်တွေပေါ်မူတည်ပြီးပြောတာပါရည်စီမီဝန်ကဆုံးယူလာပြီးပြန်ပြန်တက်တန်းတူလာလို့လုံရကိုဟန်လေးသိကွေးပြီးခန္ဓာဆိုင်ရည်ကျလာတဲ့အခုခေတ်မှာမွေးတဲ့လူတွေဆိုရင်အဲ့ဒီလူကြောင်မျိုးကိုကျေတောင်း30တလားလောက်ညာတက်နေရမလားပဲဖျားရှင်ဟောခဲ့တဲ့ဝေပုံလတုတ်ကိုဖတ်ကြည့်အထူးတန်ဝင်ရောက်ရစီကောင်းလာပါလေဒါကြောင့်မဟုတ်ဆရာတော်ဖျားကြီးကဖျားဟောကိုပြီးပြီးအယူကြီးပါရင်လုံနေကြနေတော့ညက်ပြီးသမားပြီးသွားပြီးတော့လဲမတားကြီးကြီးချဖို့လုံနေကြနေတော့လူတိုင်းလူတိုင်းကိုယ်ခန္ဓာလို့မှတ်တင်ဆွေးယူနေကြတဲ့ခန္ဓာတိတိကိုပြန်ကြည့်မယ်ဆိုရင်လမ်းလမ်းလမ်းလေးပြရပါလိမ့်မယ်။တလန်းကသွားနေကြသံတရားလမ်းဖြစ်ပြီးတော့တလန်းကတော့ဘုရားရှင်ဖော်ထုတ်ပေးခဲ့တဲ့သံတရားလွတ်တဲ့လမ်းဖြစ်ပါလိမ့်။သံတရားလွတ်ရလမ်းကတော့ဒီသတိပဋ္ဌာန်တရားအထုတ်တဲ့တလန်းလေးရှိပါတယ်လို့ဟောခဲ့ပါခဲ့ပါလိမ့်။ဘုဟုဆရာတော်ဘုရားကြီးဟာတိတ်ခွေတိုင်းမှာတရားတော်များတွေကိုသံတရားကလွတ်ဖို့သစ္စာဆိုင်အောင်ရှင်မြို့ကြီးဖိခေါ်ခဲ့တာပါလေ။သမုဒိသစ္စာဘုရားဆိုရင်တော့ဒီမှာမင်းညမင်းစัจကြဝဠာမင်းဖြစ်ခဲ့မှာပါလေ။ဒါပေမဲ့ပရမတ္တသစ္စာအရတော့အာလုံးဟာမင်းနဲ့ချင်းနေပါပဲတဲ့။သမုဒိယသစ္စာကတော့ချင်းနေသူကြီးဒုက္ခသစ္စာကတော့မင်းနဲ့တူပါလေတဲ့။32ခုသားတွေဟာသမုဒိယသစ္စာဆိုရဲ့ခြင်းကိုအမြဲရှာထွက်နေကြတာပါပဲ။ခြင်းရလာရင်ဒုက္ခဆိုတဲ့မိကလောင်ပြီးဝမ်းမြူလိုက်ခြင်းဒါကဘယ်မိအလောင်ခံနေရတဲ့ကြားတွေကသမုဒိယသစ္စာဆိုရဲ့ခြင်းကိုဖြတ်ပြီးအရှာထွက်နေကြသေးတယ်။32ခုမိဟုံတောက်နေတဲ့အထဲခြင်းအရှာထွက်တာကပူဆူးနေပါပဲ။နေပါဆိုတာကတော့လောင်စာသိင်းကြီးမိငိမ့်ညာနဲ့တူပါလေ။ချင်းဆိုတဲ့လောင်စာနဲ့တူတဲ့သမုဒိယသစ္စာလည်းမရှိတော့ဘူး။ဒုက္ခဆိုတဲ့နည်းလည်းငိမ့်သွားခဲ့ပြီတဲ့။ဒါကြောင့်ဝိပဿနာတရားအားမထုတ်ခဲ့ဘူး။တတိပဋ္ဌာန်တရားကိုမကြင့်ကြံတဲ့သူမှာလောင်စာသိင်းကြီးမိငိမ့်တယ်ဆိုတာမရှိပါဘူးတဲ့။ဒုက္ခသစ္စာကိုခန္ဓာနောက်တစ်ခုပြောင်းပြီးထမရခြင်းပါလေတော့တဲ့ခန္ဓာရတဲ့နေ့ကစရင်ချမ်းသာတယ်ဆိုတာတပတ်မှမရှိခဲ့ပါဘူးတဲ့သစ္စာမသိသေးသေးတော့လောင်စာနဲ့တူရဲ့ခြင်းအရှာထွက်နေတာနဲ့အတူတူပဲတဲ့ကိုယ့်ကိုယ်ကိုမီးရှို့ဖို့လုပ်နေတာနဲ့အတူတူပါပဲတဲ့နောက်ထပ်ခြင်းထဲတော့ပဲပင်ကိုခြင်းနဲ့ပင်ကိုမီးသိရင်ငြိမ့်ဤဤရဲ့နှိစိမ့်ခန္ဓာကြီးရကိုစွတ်တောင်းနေတဲ့ပုဂ္ဂိုလ်ဒီသစ္စာတရားမသိရင်းဆိုတာခင်ရှားနေပါလေတဲ့ဆရာတော်ကြီးဟာစုခဲစီမြဲစီဆိုတဲ့အတိုင်း သစ္စာတရားကိုကိုယ်တိုင်ဟောခဲ့တယ်လို့ကိုယ်တိုင်လည်းသစ္စာတရားကိုရင်းနှောက်ပြုသွားခဲ့တယ်ဆိုတာပြင်းကြံခဲ့တဲ့ဓာတ်တော်တွေနဲ့သက်တည်ပြသွားနေပါလေ။သစ္စာတရားနဲ့ပတ်သက်လို့ခေါ်ကြရင်ဘေဒဂါကမ္မရဲ့ရင်းနှောက်မှုမှမကြည့်ပဲဓမ္မမျက်နှာကိုသာကြည့်ပြီးကြိုက်ကြိုက်မကြိုက်ကြိုက်ဟုတ်မှန်ပြီးအကျိုးရှိရင်ဟောရမှာပဲဆိုတဲ့ဖယားရှင်ရဲ့အဆုံးအမတိုင်းတတူရီမတိန်ဆောင်ရွက်သွားခဲ့တာပါဒါကြောင့်မို့ဆရာတော်ကြီးရဲ့သီလသမာဓိပညာကုန်များအလွန်ကြီးညိုစရာကောင်းလာတယ်လို့ဆရာတော်ကြီးရဲ့တရားတွေကလည်းတုံယုံတန်ယုံတန်ဝေကညာအခံရှိထားရင်နာမခံသာနိုင်လောက်အောင်ဖြစ်တတ်ပါလေအခုလောက်ဆိုရင်ယောဂီဟာနှင်းစေဖြစ်တဲ့တတိပဌံခီးရန်ဆိုရတဲ့ဘာဝကိုကျင်းမီလောက်ပါဘူးခီးမဆုံးကမှကျားမှတွေ့ရတတ်တယ်ကျားမှုသာဒီမှာခံစားခွင့်ရနိုင်တဲ့အကျိုးတွေလည်းသိလာခဲ့ဖြစ်တဲ့အတွက်ယောဂီမြင်မြင်တဲ့ခီးဟာအဓိပ္ပာယ်ရှိတဲ့ခီးဖြစ်လာခဲ့ပါဘူးရည်ရည်ချက်လည်းမရှိရည်မှန်းချက်ပန်းနိုင်ဆိုတာလည်းဘာမှမသိပဲနဲ့ရေကန်းယုံကြည်မှုမျိုးဟာတရှိမခံပါဘူးလမ်းခွလာမှာပဲနောက်ပြန်နေခြင်းနဲ့ဒီထွက်ခြင်းထွက်သွားတတ်ပါလေ။ရှေ့ခန်းတို့ကရှင်နေခဲ့တယ်လို့လည်းယောဂီရဲ့ယုံကြည်မှုတရားကိုပညာဉာဏ်ပေါင်းဆက်ပြီးမှသာတန်ဖိုးအဆင့်မြင့်မားတဲ့ယုံကြည်မှုဖြစ်လာပါမယ်။အဲဒီတော့ဒီယုံကြည်မှုကိုအခြေခံလို့ခီးနေရမှာဆွမ်းအားဖြင့်ပြီးနိုင်တဲ့အတိဉာဏ်ရှာဖွေမှုနည်းပယ်တစ်ခုစီကိုချင်းကပ်ကြည့်ကြအောင်ဆိုရဲ့ရတော့ခိုင်တရားဆိုတဲ့အရိယဘုရား၄မျိုး ਨੇ တတိပဌံရှိမှမှုကိုလေ့ကျင့်ဆောင်ရည်နေတဲ့ယောဂီဟာအတိအမြင်နဲ့နူးချထက်ထန်စွာနဲ့ရှိနေရပါမယ်။ယေဇောဘုရားရှင်ကမဟာတတိပဌံတို့အဖွဲ့မှာတတိပဌံတရားကိုအားထုတ်တဲ့ယောဂီဟာကျင်းစွာသောလုံလောက်ရှိရမယ်။တတိရှိရမယ်။သံသဉ္ဉဏ်ရှိရမယ်တဲ့။ပြီးတော့ယောဂီဟာလူချင်းတတ်မြင်မှုဆိုတဲ့အဘိဓါနဲ့နှလုံးသားရခြင်းဆိုတဲ့ဒေါမနတ္တုကိုပင်ဖြစ်ပြီးဥပါဒနာခန္ဓာလောကတွေကရုပ်ဝေဒနာစိတ်သဘောတရားတို့ကိုအချိန်ချင်းရှုမှတ်နေရမယ်။ဒါကတော့တတိပဌံတရား၄ပါးစလုံးကိုအချိန်တိုင်းမှာသင်ချားရပိုင်းကနေရှုမှတ်ဖို့ပဏာမမိတ်လာပါနောက်ပိုင်းမှာရုပ်ပေါင်းကိုဘယ်လိုရှုရမလဲဝေဒနာတွေကိုဘယ်လိုရှုရမလဲစိတ်နဲ့သဘောတရားတွေကိုဘယ်လိုရှုရမလဲဆိုတာတွေကိုလည်းအသေးစိတ်ထပ်မံဟောကြားခဲ့ပါတယ်ရုပ်ဝေဒနာစိတ်သဘောတရားဆိုတဲ့ကာယနုပ္ပတနာဝေဒနာနုပ္ပတနာစိတ်ဓာတ်နုပ္ပတနာဓမ္မနုပ္ပတနာတရားတွေကိုရှုမှတ်ရမှာသူတို့ဖြစ်ကြောင်းတရားနဲ့ဖြစ်ခြင်းသဘောတွေပြည့်ကြောင်းတရားနဲ့ဖြစ်ခြင်းသဘောတွေယုတ်ဝိရဏစိတ်သဘောတွေသာရှိတယ်လို့ရှုမြင်နှလုံးသွင်းရမှာတွေဟာယောဂီအတွက်အစစ်အစဉ်ဉာဏ်တွန်းပွားလာစေခြင်းအကြောင်းတွေပဲဒီသတိပဋ္ဌာန်အလိကျင့်ကိုဆောင်ရွက်လာတဲ့ယောဂီဟာကြာလာရင်ဘယ်ရာဘူးမှသနာမနာဒိဋ္ဌိတို့ဖြင့်မညှိပြေတော့ပါဘူးကွတစုံတရားကငါငါဥစ္စာလို့အစွန်းလဲတော့ပါဘူးလို့ဘုရားရှင်ကဟောခဲ့ပါရင်အဲ့ဒီတော့တတိပဌာန်အာဖြင့်၄ပါးခန္ဓာအာဖြင့်တော့၅ပါးပေါ့ဒါဝင်ရင်ရှေ့ခန်းကတော့ဆင်းနေခဲ့ပြီပါဘူးရုပ်ဟာရူပခန္ဓာဝေဒနာဟာဝိညာဉ်ခန္ဓာစိတ်ဟာဝိညာဉ်ခန္ဓာသဘောတွေဟာသင်္ခါရခန္ဓာနဲ့သင်္ခေခန္ဓာလို့ပါပဲ။ဒါကြောင့်တတိပဌာန်၄ပါးနဲ့ရှုမှတ်ပွားများနေတာခန္ဓာ၅ပါးကိုရှုကြည့်နေခြင်းပါပဲ။ဒီသိက္ခာဟာဥပါဒာနဲ့ခန္ဓာလောကဆိုတဲ့စကားလုံးကိုအတက်ဝင်စီလို့တာပါပဲ။ဥပါဒာနဲ့ခန္ဓာလို့ပြောရတာက ဥပါဒာရဲ့အာယုဟာခန္ဓာ၅ပါးဖြစ်နေလို့ပါပဲခန္ဓာ၅ပါးကိုဓမ္မသဘောနဲ့ခွဲခြားစိတ်ပြန်မမြင်နိုင်သေးတဲ့ဒီခန္ဓာကိုအတုံးခဲကြီးကိုငါကောင်ပဲငါကူပဲလို့လူတိုင်းဆွဲလန်းထင်ရင်မှတ်ထင်နေကြတာပါပဲဒါကြောင့်ခန္ဓာ၅ပါးကိုအစွဲလန်းကြီးဆွဲလန်းလို့ဥပါဒာနဲ့တွဲပြီးဥပါဒာရဲ့အာယုဖြစ်နေတတ်တဲ့အတွက်ဥပါဒာနဲ့ခန္ဓာလို့သုံးတာပါပဲ။ကျေးဇူးတော်ရှင်မကြီးဆရာဘုရားကြီးကဆွေးနွေးနိုင်ရာငါးခန္ဓာမှန်စွာရှိရသည်လို့စံမုတ်ကလေးထုတ်ပြီးသတိပေးဆုံးပါပါလေ။ဘာကြောင့်လဲဆိုရင်အမိဝန်းထဲကထွက်လာပြီးတဲ့နောက်ပိုင်းကံစိတ်ဥဒ္ဓအာရဆိုတဲ့ရုပ်ဖြစ်ကြောင်းအထောက်ပံ့လေးခုနဲ့ကြီးထွားရှင်သန်နေတဲ့တတ္တဝါတိုင်းဟာမိမိရလာတဲ့ခန္ဓာကိုယ်အုံခဲကြီးကိုငါငါဥစ္စာလို့ဆယ်လံတမိတတ်ကြတာအတင်းပရမခန္ဓာငါးပါးကိုတတိပြန်တရားအထောက်ကူနဲ့ယဉ်မြင်မိသေးတဲ့အချိန်ဖြစ်ပါပြီ။အဲဒီတော့အတ္တဒိဋ္ဌိဆွဲမာနဆွဲတဏှာဆွဲတွေဟာတတ္တဝါကိုယ်စီမှာအတွင်းတဏှာဖြစ်ကင်းဝေကုန်ကြတော့တာပါပဲ။အဲဒီဟင်းမှာအတ္တဆွေနဲ့ပတ်သက်လို့လင်းမျိုးရှိကြောင်းကိုဝါစီဆရာဘုရားကြီးကတိလွန်တတုတ္တအနတ္တလက္ခဏာတုတ္တဟောကြားရင်းနဲ့ထည့်သွင်းရှင်းလင်းပြခဲ့ပါတယ်။ဒီကိုယ်ထဲမှာအမြဲတမ်းတည်ရှိနေတဲ့ငါကောင်ရှိတယ်လို့အထင်မြင်ကြတယ်။အဲ့ဒါနိဗ္ဗာန်အတ္တဆွေလို့ခေါ်ပါတယ်။နှစ်ကိုယ်ထဲမှာအလိုအတိုင်းဆွေးရတဲ့ငါကောင်ရှိတယ်လို့ထင်မြင်ကြတယ်အဲ့ဒါတာမီအတ္တဆွေလို့ခေါ်ပါလေ။ဒုံကိုနှုတ်စိတ်မူရာမြင်ရကိုနာတော်ငါပင်ပြုလုပ်ခြင်းလို့ထင်နေကြတယ်။အဲ့ဒါကာရကအတ္တဆွေလို့ခေါ်ပါလေ။လေးအကောင်းဆုံးဟူသည်များကိုနာတော်ငါပင်ခံစားရလို့ထင်နေကြတယ်။အဲ့ဒါဝိရကအတ္တဆွေလို့ခေါ်ပါလေ။ဒီလေးချက်နဲ့တိုက်ကြည့်ရင်ကိုယ်ခန္ဓာနဲ့ပတ်သက်ပြီးကိုယ်တတ်မှတ်ထားပုံယူဆခံထားပုံတွေဟာကွဋ္ဌိဖြစ်နေတာကိုတွေ့ရပါလိမ့်မယ်။ဒီအတ္တဖြင့်အမြင်ကြီးကိုမွေးစားမှတည်သည့်အဖြစ်တစ်တလုံးကံဆွဲပြီးသုံးကြလေဆိုရင်မခက်သေးဘူးလား။ဒါကြောင့်မို့လောကမှာဖျားရှင်ကြည့်ဥတော်ပညာရှိတစုမပေါ်ထွန်းလာခဲ့ရင်တတ္တဝါတွေကကို့အမြင်ကို့အဆွဲနဲ့မောင်လေးကလမ်းလျှောက်ရင်းကခလုတ်တိုက်ချော်လေးကြောက်ဆဲကြဖြစ်နေတယ်ဆိုတာဒီတစ်ချက်တည်းနဲ့တင်ထင်ရှားနေပါပြီဒီတော့တတိပဌာန်းတရားရှိမှတ်တယ်ဆိုတာကိုယ့်ရဲ့ရှိရင်းစွဲအတ္တစွဲတွေကိုကြောခိုင်းပြီးမျက်စိနဲ့မြင်ရတဲ့တမှုတိခန္ဓာတုံးဖဲကြီးကိုခဏထားပြီးအတွင်းသဘာဝအဖြစ်ရှိနေတဲ့ပရမခန္ဓာငါးပါးကိုမြင်အောင်ရှုရတာပါဒီခန္ဓာငါးပါးကမရင်မကြည့်မမြင်မရှုထားရင်လည်းတတိပဌာန်းတရားရှုမှတ်တယ်ဆိုတဲ့အဓိပ္ပာယ်ကမပေါ်လည်နိုင်ဘူးဘုဘုဆရာတို့ဘုရားကြီးကလည်းအရှုခံတရားဖြစ်တဲ့ခန္ဓာငါးပါးကိုမြင်အောင်ကြည့်ဖို့ထင်ရှားအောင်ရှုမှတ်ဖို့ကိုပဲအထက်ထပ်ဟောပြပါလိမ့်ဆရာတော်ကြီးရဲ့ဉာဏ်စွမ်းနဲ့ပေါ်ထုတ်တင်ပြခဲ့တဲ့ပရိစ္ဆေသမုပ္ပါဇဝိုင်းဒိဋ္ဌနာကာကျက်တိဟာနည်းနည်းခက်ခဲလာတဲ့ပရိစ္ဆေသမုပ္ပါဒိဋ္ဌနာကိုအများသူကနားလည်စေနိုင်တဲ့အထောက်ပံ့ကောင်းတစ်ခုပါဒီထဲမှာနမတိအကွက်မှာပါတဲ့ပြစ္ဆုပန်အကျိုးချင်းရငါးပါးခန္ဓာငါးပါးပါပဲအဲဒါကိုသုတ္တန်နိယဆိုရင်ဝိညာဉ်နိုင်ယုတ်တက်လာရင်ဖတ်တာဝေဒနာလို့ဆိုပါလေဒီလိုခန္ဓာငါးပါးရလာခဲ့တာအတိတ်အကြောင်းရှိခဲ့လို့ပါပဲအဲဒီအတိတ်အကြောင်းတွေကတော့အဝိဇ္ဇာသင်္ခါရတဏှာဥပါဒံဘဝဆိုတဲ့အတိတ်အကြောင်းချင်းရငါးပါးပါပဲသစ္စာအနေနဲ့ဆိုရင်အတိတ်ကတမှုမြတ်သစ္စာလုပ်ခဲ့လို့အခုပြစ္ဆုတ်ပံက ဒုက္ခသစ္စာဆိုတဲ့ခန္ဓာ၅ပါးရလာမှာဒါကိုမှပစ္စုပန်လက်ရှိဘဝမှာမိထိုင်ကနောက်တခါတဏ္ဍာဥပါဒံကံမဘဝဆိုတဲ့ပစ္စုပန်အကြောင်းကိုထက်လို့အောင်မယ်သမုဒယသစ္စာတွေထပ်ဖန်တီးအောင်မယ်ထင်းတဲ့သူတွေလောင်စာတွေထပ်ရှားအောင်မယ်ဆိုရင်အနာဂတ်အကျိုးအဖြစ်ဇာတိစကားမရဏတွေထက်ခါထက်ခါကျလာပါအောင်မယ်အဲဒီတော့ဒုက္ခသစ္စာတွေပဲကျန်စိတ်သွားရတာပါပဲဒီတော့ကတတ္တဝါတွေဟာပရိစ္ဆသမုပ္ပါဒ်စဝဏ္ဏီတည်းမှာပဲအဝိဉ္စီပြီးတဘောဝိတဘောမပြီးဆုံးနိုင်အောင်ပဲရှိနေပါတော့တယ်လို့ရှင်ရိကစဝဏ္ဏီကိုထောက်ပြပြီးဆုံးသွားခဲ့ပါတယ်ဒီခန္ဓာ၅ပါးဒုက္ခသစ္စာကိုစင်ကြီးရှိမှချင်းနဲ့ပတ်သက်လို့ရယ်ဖះရှင်ကမဟာသတိပ္ပန္နတို့ရဲ့သဘောတရားကိုစင်ကြီးချင်းပိုင်းမှာထည့်သွင်းပြီးဟောပြောခဲ့သည်သာပါယဟန်သူထို့ပြင်လေယဟန်သည်ဥပါဒာနှင့်ခန္ဓာ၅ပါးသဘောတရားတို့၌သဘောတရားတို့ကိုအချိန်ချင်းရှုလေ့ရှိသည်ဖြစ်၏ယဟန်သူအဘယ်သို့လျှင်ယဟန်သည်ဥပါဒာနှင့်ခန္ဓာ၅ပါးသဘောတရားတို့၌သဘောတရားတို့ကိုအချိန်ချင်းရှုလေ့ရှိသည်ဖြစ်၏သည်တည်းယဟန်သူဤသာသနာတို့၌ယဟန်သည်ဤကားယုတ်ပြီဤကားယုတ်ဖြစ်ကြောင်းသည်ဤကားယုတ်ဤချို့ရာသည်ဤကားဝိဒနာသည်ဤကဝေဒနာ၏ဖြစ်ကြောင်းသည်ဤကဝေဒနာ၏ချုပ်ရာသည်ဤကတင်ညာသည်ဤကတင်ညာ၏ဖြစ်ကြောင်းသည်ဤကတင်ညာ၏ချုပ်ရာသည်ဤကတင်္ခါရသည်ဤကတင်္ခါရ၏ဖြစ်ကြောင်းသည်ဤကတင်္ခါရ၏ချုပ်ရာသည်ဤကဝိညာဉ်သည်ဤကဝိညာဉ်ဖြစ်ကြောင်းသည်ဤကဝိညာဉ်ချုပ်ရာသည်ဟုရှုလျက်ရှိသည်ဖြစ်နေဤသို့မိမိသဘောတရားတို့၌ဝင်လေသဘောတရားတို့ကိုအချင်းချင်းရှုလျက်ရှိသည်ဖြစ်နေသူတစ်ပါးတို့၏သဘောတရားတို့၌ဝင်လေသဘောတရားတို့ကိုအချင်းချင်းရှုလျက်ရှိသည်ဖြစ်နေ၏သဘောတရား၌ဖြစ်ကြောင်းတရားနှင့်ဖြစ်ခြင်းသဘောကိုအချင်းချင်းရှုလျက်နေ၏သဘောတရား၌ဖြစ်ကြောင်းတရားနှင့်ဖြစ်ခြင်းသဘောကိုအချင်းချင်းရှုလျက်နေ၏ထို့ပြင်သဘောတရားတို့သည်သာရှိကုန်၏ဟုသူယဟန်အားတတိသည်ရှင်းရှုသည်သူတတိသည်အစဉ်စဉ်အသိဉာဏ်ဒုက္ခစေခြင်းကလာဖြစ်သူယဟန်သည်တဏ္ဍာဒိဋ္ဌိတို့ဖြင့်မမီမတွေ့မူ၍လည်းနေလောက၌တစုံတရားမူမျှလည်းငါ၏ဥစ္စာကိုဆွဲလန်းယဟန်တို့ဤတို့လည်းယဟန်သည်သဘောတရားတို့၌သဘောတရားဟုအချိန်ချင်းရှုလျက်နေ၏အဲ့ဒါမဟာသတိပ္ပန္နတို့ရဲ့ပါဠိတော်မြန်မာပြန်ထည့်ရိုက်ပါမယ်မူလပဏ္ဏတပါဠိတော်တွေကမူလပရိယာယဝတ်ထင်းမှာပါလာပါလွန်ခဲ့တဲ့ပြည်ပေါင်း2500ကျော်ကဖះရှိဟောမိနေတာဟာအခုအချိန်ထိအသက်ဝင်နေသေးဖြစ်ပြီးနောင်နေအသက်ဝင်နေဦးမှာမှာဘာဖြစ်လို့လဲဆိုတော့တဏှိမိတဲ့ဉာဏ်တော်အစွန်းနဲ့တဘာဝတရားရဲ့ရှုခွင့်အားလုံးကိုသိပြီးဖြစ်ခဲ့လို့ပါပဲ။ဒါကြောင့်လဲနင်းနင်းကနဲ့တဘာဝတရားရဲ့အသိသဘောတွေကိုလေ့လာဖော်ထုတ်ကြည့်ရှုရမှာလိုက်နာလုံဆောင်ရမယ်နည်းလမ်းတွေနှလုံးသွင်းဆင်ခြင်ရမယ်အလေ့ကျင့်တွေ ဖះကလမ်းညွန်ပြတ်တပ်ပေးခဲ့တယ်လို့ဆိုရပါမယ်။ကောင်းပြီ။ဒီဥပါဒဏ်နဲ့ခန္ဓာ၅ပါးကိုမချုပ်မမသိမြင်နေဘာဖြစ်နိုင်လဲလို့မေးစရာရှိပါလေ။ဒီဘိုင်းကပုံပြီးအရေးကြီးလာပါလေ။တကယ်လို့လားယောဂီအနေနဲ့ခန္ဓာ၅ပါးကိုကိုယ်ကိုယ်ပြန်ပြန်ခွဲခွဲခြားခြားနားမလည်ပဲအမှုနဲ့အမှတ်နဲ့ထားပြီးပြစ်စလက်ခံနေခဲ့မယ်ဆိုရင်ယသိနာနှကောင်းရှာကိုစိတ်ဆိုတဲ့ဓာတ်၆ပါးကဝိညာဉ်တွေအာယုတွေကိုယသိနဲ့မြင်စေနားနဲ့ကြားစေနှကောင်းနဲ့နမ်းစေရှာနဲ့အရသာသိစေကိုနဲ့ထိသိစေစိတ်နဲ့ကြံသိစေဆိုတဲ့ခိုက်တန့်ဆဲခဏလေးတွေအတွင်းမှာငါမြင်တယ်ငါကြားတယ်ငါနမ်းတယ်ငါစားတယ်ငါဖြစ်တယ်ငါကြံတယ်ဆိုတဲ့အစွဲတွေဖြစ်စီနေလို့ပါပဲတကယ်တော့မြင်တဲ့အချိန်ကလည်းမြင်တဲ့မျက်စိလည်းထင်ရှားတယ်မြင်ရတဲ့အချိန်လည်းထင်ရှားတယ်မြင်သိတာကလည်းထင်ရှားတယ်အဲ့ဒီမြင်သိမှုတွေမှာမြင်လို့ကောင်းတာမကောင်းတာကိုခံစားရလေပါဝင်ပါလေအဲ့ဒါကတော့ကုသနာပေါ့မြင်ရတဲ့အချင်းကိုမှတ်သားရလဲပါပါလေအဲ့ဒါကတော့ဒိညာပေါ့မြင်သိမှုကိစ္စပြီးအောင်နှလုံးသွင်းတဲ့သဘောတွေလည်းပါဝင်ပါလေအဲ့ဒါကတော့သင်္ခါရပေါ့မြင်သိယူမြသဘောလေးပါဝင်ပါလေအဲ့ဒါကတော့ဝိညာဉ်ပေါ့အဲ့လိုခန္ဓာငါးပါးပေါင်းဆက်ပေါင်းဝင်နေမှုပါလေပြီးတခြားမရှိပါဘူးကျန်တဲ့ကြာနံစာတိကျန်အရာတွေပါလေဒီတိုင်းလေခန္ဓာငါးပါးပေါ်နေတာပါပဲအဲ့ဒီလိုဉာဏ်ကြာနံစာတိကျန်တိုင်းမှာမရှိမှနေတဲ့အတွက်အမှန်တိုင်းမသိရတဲ့ပုံစံတွေဟာအဲ့ဒီတော့၆ပါးမှာအာယုံ၆ခုအသီးသီးပေါ်တဲ့အတိုင်းထင်ရှားဖြစ်လာတဲ့တရားတွေကိုငါငါဥစ္စာလို့ဆွဲလန်းကြပါလေ။အဲ့ဒီလိုဆွဲလန်းနေလို့လေမျက်စိနဲ့အစင်းနားနဲ့အသံနှာခေါင်းနဲ့အနှံ့ရှာနဲ့အရသာကိုယ်နဲ့အထိတွေ့စတာတွေကိုရုပ်ဥပါဒာနဲ့ခန္ဓာလို့ခေါ်ပါလေ။မြင်လို့ကောင်းတာမကောင်းတာကြားလို့ကောင်းတာမကောင်းတာနံလို့စားလို့ထီလို့ကြံလို့ကောင်းတာမကောင်းတာစတာတွေကိုခံစားလာဝိဒနာဥပါဒာနဲ့ခန္ဓာလို့ခေါ်ပါလေ။မြင်ရတဲ့အစဉ်ကြားရတဲ့အတန်းနံရတဲ့အနက်ခန္ဓာမြတ်ပေါ်မှာမှတ်သားထားတာတွေကတော့ဒိညာဥပါဒာနဲ့ခန္ဓာလို့ခေါ်ပါလေ။မြင်အောင်ကြားအောင်နံအောင်ရတာတိအောင်ထီအောင်ကျန်စီအောင်ကြောင်းကြဆိုင်နှလုံးသွင်းတာကိုသင်္ခါရဥပါဒဏ်နဲ့ခန္ဓာလို့ခေါ်ပါတယ်။ဉာဏ်ုံမြ၊ကြာယုံမြ၊ဉာဏ်ုံမြ၊အရတတိယုံမြ၊ထိယုံမြ၊ကြံတိယုံမြသဘောကိုဝိညာဉ်ဥပါဒဏ်နဲ့ခန္ဓာလို့ခေါ်ပါတယ်။အဲဒီလိုဥပါဒဏ်နဲ့ခန္ဓာတွေကိုချက်ချင်းနိုင်ငင်ရှုမှတ်လိုက်မှရှုပါမြ၊မှတ်ခါမြ၊အခိုက်အတန့်လေးတွေးလိုက်တာအဲ့ဒီအာယုံတွေရှိပါလားပြီးရင်မရှိတော့ပါလားလို့ညင်လာပါလိမ့်မယ်အဲ့လိုမှမဟုတ်ရင်စက္ခစက္ခမယမနာပေါ်လာတဲ့အာယုံတွေကြောင့်အပိုင်းလိုက်ဖြတ်ဆက်ထားတာကိုအစဉ်တန်းကြီးလို့မြင်ပြီးငါငါဥစ္စာငြင်းတယ်ချမ်းသာတယ်ကောင်းတယ်စသဖြင့်ဆွဲလန်းသွားနိုင်လို့ပါပဲဒါကြောင့်ယင်းလေးညီငါမတ္တကျန်ရင်ကျန်မှတ်တ်ဆိုတဲ့အဲဒီမှတ်တ်လေးတွေကတော်တော်အရေးကြီးပါလေ။အဲ့ဒါနဲ့ပတ်သက်လို့ကြီးတော်ရှင်မာဇီဆရာဘုရားကြီးကဝိပဿနာရှင်ကြီးနဲ့ပတ်သက်ပြီးငူဒီစီချတတ်မှတ်ထားတဲ့အလင်္ကာစာပိုက်ကြီးကအင်မတန်မှမှတ်သားလိုက်လာစရာကောင်းပြီးလွယ်လွယ်နဲ့နားလည်နိုင်တဲ့အတွက်အထူးပဲအကျိုးများလာပါလေ။ဝိပဿနာဉာဏ်ဆိုတာ ဘေဟာရှိဖြစ်သည်ဆွေလနေယငါခန္ဓာမန္တာရှိဖြစ်သည်လေကျူးငါထုခန္ဓာဘေဟာရှိအပ်ပါသည်မဆွေဘူးယဖြစ်စေမှာမန္တာရှိအပ်ပါသည်ဖြစ်ခိုက်မရှိယုံနံစုဆွေမှုမရောက်သည်ရည်ရည်ကောင်းငင်ငါကောင်းငင်တကယ်ထင်သက်သည်ခြေတိုင်းမရှိယုံနံစုဆွေမှုပြင်းပြောက်သည်မမြင်စင်းရဲ့သဘောပဲညံနေရှင်းတော်သည်ဆရာတော်ဘုရားကြီးကပရိယတိပရိပတ္တိတိကျေဝါပိစုံများသည်တပြည့်တကားတကားငါတွေကိုဆုံးမရမှာလဲမေတ္တာဝိညာဏတက်ကြီးမားလာပါလေဒါကြောင့်မို့လဲဖះရှိခေါ်မိခဲ့တဲ့အချိန်နားလည်ကြရလေအောင်ပရိယတိတွေကိုငွေနှုတ်သိလာခဲ့ပြီးပရိပတ်တိအချင်းကြီးခိုင်မြဲအောင်တည်ဆောက်ပြီးမှအနစ်ချုပ်ကလေးတွေကိုတူတူနဲ့ရှင်းရှင်းဟောကြားသွားခဲ့တာပါဒီကျေးဇူးတရားတွေဟာဆက်လို့မကုန်နိုင်အောင်ကြီးမားလာပါလေတစ်ဆက်ထဲမှာလဲဖះရှိကအနတ္တလက္ခဏာတုံးနေရင်းဆိုင်ဝယ်ပြီးငါးပါးတို့ရဲ့အရိယာမဲ့အစဉ်တွင်ကိုညင့်တင်ပေးတဲ့အခါမှာလဲခန္ဓာငါးပါးနဲ့ပတ်သက်လို့ဘုရားရှင်ရဲ့ဥပမာပေးပုံကအင်မတန်လေးနဲ့ပြီးမှတ်သားစရာကောင်းလာပါလေ။ယောဂီဟာခန္ဓာငါးပါးကိုဉာဏ်နဲ့ခွဲစိတ်ကြည့်လိုက်နေဆိုရင်ရုပ်ဟာရင်းမြစ်နဲ့တူပါလေ။ဝေဒနာဟာရေပွက်နဲ့တူပါလေ။တင်ညာဟာတံမြက်နဲ့တူပါလေ။သင်္ခါရဟာမပြုံးလို့နဲ့တူပါလေ။ဝိညာဉ်ကတော့ညစ်ညစ်နဲ့တူပါလေ။ရုပ်ကိုရှိတဲ့ခြင်းနဲ့တွားခံကြည့်လိုက်တဲ့အခါမှာကံလို့မရတဲ့ရေမြုပ်တွေနဲ့တူပါလေ။ဒီလိုပဲဝေဒနာဆိုတဲ့ခံစားမှုကိုဉာဏ်နဲ့ထုတ်ပေါင်းကြည့်တဲ့အခါမှာရေမြင့်နေပြီးပေါ်ကိုရေစက်တွေကြားပြီးရေဘွက်တွေထနေတာနဲ့တူပါလေ။ဒီဝတ်ဆိုတာကထားတဲ့နေရာမှာလည်းပေါ်ပြီးပြောက်ဖြစ်ပြီးချုပ်သွားတာပါပဲ။ပညာကလည်းမှတ်သားနေပါလားလို့ထင်တာ။တကယ်တမ်းသွားကြည့်။နေလေရင်လေခွင်းပြင်ဒီထဲမှာတည်ရင်လည်းလှိုင်းထသလိုအဝေးကနေထင်မြင်ရတဲ့တန်မြက်နဲ့တူပါတယ်တဲ့။အနားကလို့သွားကင်ကြည့်ပြန်ရင်မရှိတာကိုလည်းတွေ့ရပါမယ်။စီဆိုတိုက်တွန်းတတ်တဲ့သင်္ခါရဟာလေမပြောလို့ကြီးကိုအစင်ပြီးစင်နှော်ရတယ်လို့ပါပဲတဲ့တစ်ချက်ပြီးတစ်ချက်ပွာသွားတိုင်းလောဆုံးနှော်ရသည့်ချိန်ဘာမှအမြင့်သားအမြင့်သားရမ်းမရှိတာကိုတွေ့ရပါမယ်တဲ့ဝိညာဉ်ကတော့ညှက်ညက်ကြတယ်လို့ပါပဲဒိဋ္ဌိကြောင့်အယူမှားထားတော့တင်ညာကြောင့်အမှန်မှားလို့ဝိညာဉ်ကအတိမှားဖြစ်ကုန်ကြတယ်အဲဒီတော့ခန္ဓာငါးပါးဥပါဒဏ်နဲ့ခန္ဓာငါးပါးစသည်တို့ရဲ့ဖြစ်ပုံဖြစ်ပုံဥပမာဥပမေယျလို့ဘုရားရှင်ကိုယ်တိုင်ရောဘုရားရှင်ရဲ့အမွေဘူးစက္ကန့်လေးကြတဲ့တန်ခါတော်မထေမြတ်ကြီးတွေပါအသေးစိတ်ဟောကြားခဲ့တာဒီအများကြီးရှိပါတယ်လူရင်းကတော့ခန္ဓာရဲ့အဖြစ်ကိုမြင်မှုနဲ့ခန္ဓာငါးပါးဆိုတာလဲတကယ်တော့နားလည်လွယ်အောင်သာစေရမျိုးမျိုးဥပမာပြမျိုးမျိုးနဲ့ဟိုကဒီကလက်ပတ်ပြီးပြောနေရပြီမယ်တကယ်တော့ဖြစ်ပြီးပြတ်တက်တဲ့သဘောတရားတွေပဲနောက်ဆုံးတော့ခန္ဓာငါးပါးရနေတဲ့ဒုက္ခသစ္စာကိုရနေကြတာပဲဆိုတဲ့မဟုတ်ဆရာတော်ဘုရားကြီးရဲ့အဆုံးအမအမြဲနှလုံးသွင်းထားစေချင်ပါတယ်ယောဂီအနေနဲ့ဒီလိုတည်ကိုညာတပညာဖြင့်လေးလာနှလုံးသွင်းထားမှသာတက္ကရာတိတိဆိုတဲ့ငါဆွေးပြီးပါနေရပြီးဝိပဿနာရှုမှတ်တဲ့အခါအာကောင်းလာမှာပါဒါကြောင့်အကျေအားဖြင့်ခန္ဓာငါးပါးအကျင်းအားဖြင့်ယုံနဲ့နှစ်ပါးကိုယောဂီရဲ့ရှုခတ်ထင်မှာထင်ထင်ရှားရှားသိမြင်လာခဲ့ပြီယောဂီရဲ့တဏှာမှာဟာငါကဘာဖြစ်လို့ဒီဖြစ်တဲ့တွေကိုငါပိုင်နေ နိုင်ရဲ့ဥစ္စာလေးလို့ထင်နေဦးတော့မှလည်းဆိုပြီးအတွေ့အမြင်လေးပြောင်းလာပါလိမ့်မယ်။အဲဒီကဆက်လို့တခဏပြီးတခဏကြည့်လိုက်တိုင်းရှုမှတ်လေးတိုင်းရှုပ်ခင်းမှာဖြည့်ပြီးပြက်လာတဲ့သဘာဝတွေကြီးပဲထပ်တလဲလဲတွေ့လာရပြီဆိုရင်အရင်ကဒါရင်မသိခဲ့လို့မင်မောတွေ့တာခဲ့သမျှတွေဟာတလွှာချင်းကွာကျသွားပြီးဒီဖြစ်ပျက်ကြီးကိုပဲထက်ခါထက်ခါကြည့်နေရတဲ့အပေါ်မှာယောဂီဟာနီးမိလာပါလိမ့်မယ်။ဒါဆိုရင်ယောဂီဟာဥပက္ခအဝိုင်းဝိုင်းနဲ့တော်တော်ကိုနီးပြတ်ခဲ့ပြီလို့ဆိုရပါတော့မယ်။